ထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းနယ်စပ်ဂိတ်ကနေမြန်မာနိုင်ငံသား60နီးပါးကိုဖေဖော်ဝါရီ14ရက်နေ့ကထိုင်းရနာပိုင်းတွေကပြည်နှံနှံပေးပြီးတော့မြန်မာဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။ဒီလိုမျိုးနေရပြန်လာတဲ့တရားမဝင်မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုတော့မြန်မာနိုင်ငံဘက်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်မပြန့်ပွားအောင်ကာကွယ်ရေးအတွက်အပူချိန်တိုင်းတာတွေစံမာရေးစစ်ဆေးပေးတာတွေကိုကော့တောင်းမြို့မှာရှိတဲ့စံမာရေးဦးစီးဌာနတာဝန်ရှိသူတွေကဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ VOA သတင်းတောက်မဲရေးမှသတင်းပို့ထားတာနားဆင်ပါရှင်။
အခုလိုမျိုးပြန်လည်လွှဲပြောင်းပေးခဲ့တဲ့သူတွေထဲကအများစုဟာထိုင်းနိုင်ငံထဲမှာတရားမဝင်လာရောက်ခြေချနေသူတွေဖြစ်ပြီးတချို့ကတော့ထိုင်းနိုင်ငံမှာအပြစ်ဒဏ်ကြခံရသူတွေဖြစ်ပါတယ်ဒီထဲမှာအလုလုခွင့်တက်တန်းပြန်မတိုးနိုင်တာကြောင့်နေရပြန်ကြသူတွေလည်းပါဝင်တာပါသူတို့ဟာအဖမ်းမခံရအောင်လူပွဲစားတွေကိုငွေပေးပြီးပြန်ခဲ့ကြပေမဲ့လမ်းမှာအဖမ်းဆီးခံရပြီးထောင်တလနီးပါးကျခဲ့ရတယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလို့တမပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။အလုံးရုပ်ကြားလေးက49ယောက်မိန်းကလေးက10ယောက်အလုံး59ယောက်ပေါ့။ဒီ59ယောက်ထဲမှာကျွန်တော်ဒေတာအသီးသီးအားဖမ်းပြီးတော့ပို့လာတာလည်းရှိတယ်။သာမပြီးဆိုတာလည်းမြို့ကြောင်းမြို့ကြောင်းပါလာလည်းရှိတယ်။ဒီထဲမှာမော်ပြည်နယ်က9ယောက်ကသူတို့ကခိုင်းမနေတော့ကတော့သူတို့ကဒီ service center ရှိတယ်။နောက်ပိုင်းတော့သူတို့ service center တက်တန်းကောင်းသွားတော့တက်တန်းမဆစ်ဖြစ်အဲ့ဒါကိုသူတို့ကဝဲစားကားနဲ့ပေါ့တစ်ထက်ထက်လာ6500ပေးရဲအဲမှာလမ်းတစ်ပိုင်းမှာဖမ်းမိတာလမ်းတစ်ပိုင်းမှာဖမ်းမိတော့သူတို့ပတ်စံဆုံးတယ်လူရဲထောင်ကြတယ်21ရက်ကြတယ်အဲ့ဒါလေးပါလာတယ်တခု
ထိုင်းနိုင်ငံဘက်ကပြန်လဲပို့ဆောင်လာတဲ့တရားမဝင်အလုပ်သမားတွေကိုတော့နေဆက်မှာအလုပ်သမားရေးလုပ်နေတဲ့အဖွဲ့ကြီးပြန်လဲထူထောင်ရေးလုပ်နေတဲ့ဌာနဆိုင်ရာတွေကအကူအညီတောင်းလာကြောင့်ကိုရိုနာဗိုင်းရပ်စ်တန်ရရှိသူတွေပါလာမှာကိုစိုးရိမ်နေတဲ့အတွက်ကော့တောင်းမြို့ကျန်းမာရေးဌာနကတာဝန်ရှိသူတွေကစစ်ဆေးပေးနေတယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီကော့တောင်းမှာရှိတဲ့ကျန်းမာရေးဌာနကျမဦးစီးဦးစီးဌာနကနေဝဆေးရုံညညညချင်းနဲ့ကျွန်တော်တို့ဒီတို့ team လေးတွေလောက်လာပေးတယ်။2ယောက်3ယောက်ပေါ့တစ်ခေါက်လာလို့ရှိရင်အဲ့ဒါကိုအပူချိန်တွေလာတိုက်တယ်။ပြီးလို့ရှိရင်ကျွန်တော်ရဲ့ဒီအလုပ်ဒီလုပ်သမားလေးကျမရေမကောင်းတဲ့လူတွေပါလာလို့ရှိရင်တို့အခြေအနေလေးကြည့်လို့အဲ့လိုအပ်တယ်လို့မျိုးလို့စီစဉ်ဆောင်ရွက်တာလေးတော့ရှိတယ်။ကုလလို့ဆယ်တော့ဆေးရုံတက်တာပါညာတယောက်မှတော့မရှိသေးဘူးခဗျာ။
ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့တမာ300ထက်မနည်းရှိနေပြီးနေ့စဉ်လည်းထိုင်းနိုင်ငံထဲကိုဝင်လာနေဆဲဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ33ဦးရှိပြီဖြစ်ကြောင်းတရားဝင်ထုတ်ပြန်ထားတာကြောင့်ထိုင်းနိုင်ငံဘက်ကပြန်လာသူတွေကိုလည်းထိုင်းမြန်မာနေဆက်ဂိတ်တွေမှာထိုင်းမြန်မာနေဆက်မြန်မာဘက်ကနေဆက်ဂိတ်တွေမှာထိုင်းမြန်မာနေဆက်မြန်မာဘက်ကဂိတ်တွေမှာစစ်ဆေးစောင့်ကြည့်မှုတွေပို့လုပ်လာပါတယ်ရှင်